မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Sense Development Program for Youth တင်တဲ့အခမဲ့ဖွင့်လှစ်မယ်ဆိုတဲ့သတင်း Apple Privacy အပြောင်းလဲနဲ့ပတ်သက်ပြီးကြော်ညာရှင်တွေကို Facebook တတိပေးတယ်ဆိုတဲ့သတင်းကျောင်းသားတွေအတွက် Microsoft Word ထဲမှာ Transcribe လောက်ဆောင်ချက်ထည့်သွင်းတယ်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Self Development Program for Youth တင်တဲ့အခမဲ့ဖွင့်လှစ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် KMD Institute ရဲ့အခမဲ့တစ်ပတ်ဖြစ်သော Self Development Program for UCSR Certificate တင်နှန်းကိုဖွင့်လှစ်တင်ကြားပေးသွားမယ်လို့သိရပါတယ်တင်နှန်းကာလကစက်တင်ဘာလ2ရက်မှ6ရက်အထိနနက်9နာရီမှ17နာရီအထိဖြစ်ပါတယ်တက္ကသိုလ်ဝန်ထမ်းဒါမှမဟုတ် IGCSC ဖြည့်ဆို့အောင်မြင်ထားသောကျောင်းသားကျောင်းသူများတက္ကသိုလ်ဝန်ထမ်းပြီးမိသည့်ပညာရေးလမ်းကြောင်းကိုဆက်လက်ရွေးချယ်ရမည်ကိုမသိသေးသူများတရင်အချက်လက်ဤပညာ IT ကိုစိတ်ဝင်စားသောအသက်16နှစ်မှ20နှစ်အတွင်းရှိအနာဂတ်မျိုးဆက်သစ်လူငယ်များရဲ့တိုးတက်မှုအတွက်လိုအပ်သောအရေးချင်းများကိုအခမဲ့တင်ကြားပေးပြီးတော့အနာဂတ်ပညာရေးနဲ့အလုပ်အကိုင်ခွင့်လန်းများကိုပါအခမဲ့ဆွေးနွေးပေးသွားမယ်လို့သိရပါတယ်။တင်နန်းမှာလူအများနဲ့ပြောဆိုဆက်ဆံတဲ့အရေးချင်းများအခြေခံများကိုလက်တွေ့ activity တွေနဲ့ workshop ပုံစံဖြင့်လေ့လာသိရှိနိုင်မှာဖြစ်ပြီးတော့လက်တွေ့ဘဝမှာပြဿနာများဖြေရှင်းတဲ့အခါမှာအလွန်အသုံးဝင်တဲ့ programming concept တွေနဲ့ computer တစ်ခုရဲ့တစ်စင့်ပြီးတစ်စင့်ခွဲခြားစိတ်ဖြာပြီးတွေးခေါ်မှုပုံစံများကိုစိတ်ဝင်စားစရာဂိမ်းပုံစံ software တစ်ခုကိုအသုံးပြုပြီးတော့အလွယ်တကူလေ့လာသင်ယူနိုင်မှာပဲဖြစ်ပါတယ်။21ရာစုရဲ့ပြောင်းလဲလာသောနည်းပညာခေတ်ရေးစီးကြောင်းနဲ့အညီ Industry 4.0 ခေတ်မှာဖြစ်ပေါ်လာတဲ့နည်းပညာတွေဖြစ်တဲ့ Artificial Intelligence, Machine Learning, Big Data,Virtual Reality, Augmented Reality, Cloud Computing, Internet for Things နဲ့ Robotic အစရှိတဲ့စိတ်ဝင်စားပွဲရာနည်းပညာများအကြောင်းဗဟုသုတတွေနဲ့ယနေ့ခေတ်မြန်မာနိုင်ငံနဲ့နိုင်ငံတကာ IT Level မှာရှိတဲ့အလုပ်အကိုင်ခွင့်လန်းများအကြောင်းကိုပါဆွေးနွေးပြောကြားပေးသွားမှာပဲဖြစ်တယ်လို့သိရပါတယ်။တရုတ်လူသူတွေအနေနဲ့ KMD Institute Unicorn Center Phone 3915463653 ကိုဆက်သွယ်စုံစမ်းမေးမြန်းနိုင်ပါတယ်။ဆက်လက်ပြီး Apple Privacy အပြောင်းလဲနဲ့ပတ်သက်ပြီးကြော်ညာရှင်တွေကို Facebook တတိပေးတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Facebook ဟာလာမယ့်လအတွင်း iOS 40ထွက်ရှိလာတာနဲ့ iPhone 3ဆွဲသူစီကစွမ်းဆောင်ရည်နည်းပါတဲ့ကြော်ညာတွေပေါ်လာနိုင်တယ်လို့ကြော်ညာရှင်တွေကိုတတိပေးလိုက်ပါတယ်။ကြော်ညာရှင်အနေနဲ့အနောက်ရှက်တွေကိုထိမ့်သိမ်းဖို့ဒုတိယမြောက်ကြော်ညာရှင်အကောင့်ကိုဖန်တီးထားဖို့ပြောထားပါတယ်။ Facebook ရဲ့ကြော်ညာရှင်အများစုက Apple ရဲ့ Identifier for Advertiser IDFA ဆိုတဲ့သုံးဆွဲသူခြေရာခံစနစ်ကိုအသုံးပြုထားကြပါတယ်။အဲဒီလုံဆောင်ချက်သုံးဆွဲသူစိတ်ဝင်စားတဲ့အရာအပေါ်ပြင်မှတ်ထားပြီးတော့ Mobile App ပေါ်ကလစ်နှိပ်လိုက်ရင် App ကို Install လုပ်ဖို့လမ်းညွှန်ပေးပါတယ်။ iOS 14နဲ့အတူပါဝင်မဲ့ IDFA ကအပြောင်းအလဲကြောင့်လုပ်ငန်းရှင်အများစုအတွက်ဈေးကွက်ရှာဖွေရေးနည်းပြရာအပေါ်တယောက်မှုရှိပါတယ်။ App အနေနဲ့သုံးဆွဲသူတကူရေးလုံခြုံရေးကာကွယ်မှုကိုပိုကောင်းအောင်လုပ်မယ်လို့ပြောထားပါတယ်။ IDFA လုံဆောင်ချက်ကိုလည်းသုံးဆွဲသူကရွေးချယ်နိုင်အောင်ပြုလုပ်ပေးဖို့အစီအစဉ်ရှိတယ်လို့သိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ကျောင်းသားတွေအတွက် Microsoft Word ထဲမှာ Transcribe လုံဆောင်ချက်ထည့်သွင်းနေဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Microsoft ဟာ Website အတွက် Word ထဲမှာအသံနဲ့ Transcribe လုံဆောင်ချက်ကိုထည့်သွင်းလိုက်ပါတယ်။ Microsoft 365 License သုံးဆွဲသူတွေက Online Version Word ထဲမှာ Transcribe ကိုအသုံးပြုနိုင်ပြီးတော့အသံထွက်သင်ခန်းစာတွေကိုစာနဲ့အလိုလျောက်မှတ်တမ်းတင်ပေးပါတယ်။Microsoft ဟာလက်ရှိအသံဖိုင်တွေကိုထောက်ပံ့ထားပြီးတော့ website ပေါ်က Word အတွင်းစကားပြောဆိုမှုတွေကိုအလိုလျောက်မှတ်တမ်းတင်ထားခွင့်ပြုသလိုအလိုလျောက်စာနဲ့လည်းမှတ်တမ်းတင်ပေးပါတယ်။စကားပြောဆိုမှုကိုစာနဲ့မှတ်တမ်းတင်ပြီးတာနဲ့ Microsoft AI ကစကားပြောသူတဦးစီကိုလည်းခွဲခြားပေးက Word ထဲမှာအလွယ်တကူကြည့်ပြီးတော့တေးဖြတ်နိုင်အောင်ကဏ္ဍအလိုက်ပြုလုပ်ပေးထားပါတယ်။အသံဖိုင်ဒါမှမဟုတ် video ကပြောစကားတွေကိုစာနဲ့မှတ်တမ်းတင်လို့ရပြီးတော့MP3, WAV, M4A, ဒါမှမဟုတ် MP4 file အမျိုးအစား200 MB အထိထောက်ပံ့ပေးထားပါတယ်။စာနဲ့မှတ်တမ်းတင်ဖို့ကြာတဲ့အချိန်ကတော့ file ပေါ်မူတည်ပြီးကွာခြားနိုင်ပါတယ်။အခုတင်ဆက်ပေးထားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ。